မြောက်ကိုရီးယားနိုင်ငံပေါ်ကြီးမားဆုံးတိုက်ခိုက်ရေးယူမှုတွေကိုချမှတ်လိုက်ပြီးတဲ့နောက်ဒါမှအလုံးမဖြစ်ဘူးဆိုရင်ဒုတိယအဆင့်ထပ်ပြီးတော့ချမှတ်မယ်လို့သမ္မတဒေါ်နယ်ထရမ့်ကတောက်ကြနေမှာချင်းချောက်ပြောဆိုလိုက်ပါတယ်။တိုက်ခိုက်ရေးယူမှုတွေအလုံးမဖြစ်ဘူးဆိုရင်ဒုတိယအဆင့်ကိုဆက်သွားမှာဖြစ်ပြီးဒါဟာတိတ်ကိုပြင်းထန်ဖွယ်ရှိပါတယ်လို့အမေရိကမှရောက်နေတဲ့ဒီဩစတြေးလျဝန်ကြီးချုပ်မက်ကွန်တမ်ဘူးနဲ့တောက်ကြနေကပူရဲကျင်းပါတဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတထရမ့်ကပြောသွားပါတယ်ဒုတိယအဆင့်ဟာပါကိုဆူလိုရာလဲဆိုတာကိုတော့ထရမ့်ကတိတိကျကျပြောမသွားပါဘူး။အဲ့ဒါဟာကဘာကြီးအတွက်တိတ်ကိုအကြောင်းမလာတဲ့အခြေအနေဖြစ်လိမ့်မယ်ဆိုပြီးနောက်ဒီအချိန်ကပဲစကားပြောသွားမယ်အကြောင်းလည်းသူကပြောပါတယ်။တောက်ကြနေအစောပိုင်းမှာချမှတ်လိုက်တဲ့တန်ခတ်အရေးယူမှုထဲမှာတော့တင်မောလိုင်းနဲ့ကုန်သွယ်ရေးကုမ္ပဏီ28ခုတင်မော28ဆင်းနဲ့လူတူဦးတို့ပါဝင်ပါတယ်။ကုလသမဂ္ဂကဟာမြောက်ကိုရီးယားပေါ်သူ့ရဲ့နျူကလ িয়ার အစီအစဉ်နဲ့ပယ်တင်တဲ့ဒုံးကျည်ဆန်းသတ်မှုအစီအစဉ်တွေကြောင့်ပိတ်ဆို့တန်ခတ်မှုတွေချမှတ်ထားပြီးတဲ့နောက်မြောက်ကိုရီးယားဟာနိုင်ငံတကာနဲ့ကုလူဆက်ဆံရမှာတရားမဝင်တဲ့လမ်းကြောင်းတွေတုံးပြီးတော့လဲပစ္စည်းတွေဝယ်ယူတင်ပို့နေတာပါ။အိမ်ပြီးတော့ပြောဝင်ရဆေရာဟက်ဂဗီဆန်နက်ကလည်းမြောက်ကိုရီးယားအနေနဲ့ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းစင်ရေးစတင်ပြောင်းလဲတွေလုပ်ဖို့မျှော်လင့်နေလို့ဒီကနေ့မှပြောပါရယ်။ဆန်နက်ဆာအိုလံပစ်အားကစားပွဲတော်ပိတ်ပွဲအခမ်းအနားတွားတက်နေတဲ့သမရရဲ့တမိလဲဖြစ်အကြံပေးလဲဖြစ်တဲ့အီဗန်ကာထရမ့်နဲ့တောင်ကိုရီးယားကိုရောက်နေပါရယ်။အီဗန်ကာထရမ့်မှာတောင်ကိုရီးယားသမရမွန်ဂျဲအင်နဲ့တောင်ကိုရီးယားသမ္မတအိမ်တော်မှာတောက်ကြနေကတွေ့ဆုံပြီးမြောက်ကိုရီးယားပေါ်တန်ခတ်အရေးယူမှုတွေချမှတ်မဲ့ကြေညာချက်နဲ့ပတ်သက်လို့သမ္မတထရမ့်ကဒီသမ္မတမွန်းကိုပါလိုက်တဲ့သတင်းစကားကိုလည်းအီဗန်ကာထရမ့်ကပြောပြပါရယ်မြောက်ကိုရီးယားပေါ်အမြင့်မားဆုံးပူရဲဖီအားပေးရင်နှစ်နိုင်ငံလုံဆောင်ချက်တွေနဲ့ပတ်သက်ပြီးတော့လည်းသူတို့ဆွေးနွေးကြကြပါရယ်ခင်ဗျာ